လူသားမျိုးနွယ်စုတွေအပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေနဲ့စစ်ရာဇဝတ်မှုတွေကိုကျူးလွန်နေတဲ့မြန်မာစစ်ဆေးရကိုအရေးယူနိုင်မဲ့နည်းလမ်းတွေကိုဆွေးနွေးပြောဆိုခဲ့ကြတဲ့ဆွေးနွေးပွဲတစ်ရက်ကိုမနေ့ကနယူးယောက်မြို့မှာနိုင်ငံတကာရှိရှင်များအစည်းအရုံးနဲ့ Open Society Institute အဖွဲ့တို့ကပူးပေါင်းပြီးတော့ပြုလုပ်ခဲ့ကြတာပါမြန်မာစစ်ဆွေးရဟာအရက်သားပြည်သူတွေပေါ်မှာမှတရားဖမ်းဆီးနှိပ်စက်တပ်ဖြတ်တာနောက်အထင်အားဓမ္မလိုအပ်ပေးစေခိုင်းတာတွေနောက်နေရက်တွေကနေအထမရွှေပြောင်းခိုင်းတာကြီးရွာတွေကိုမိရှုဖျက်ဆီးတာစားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်နေတဲ့အတွက်ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးစုံစမ်းစစ်ဆေးရေးမှူးတောမက်စ်အိုဟေးကင်ထာနာကလည်းအဆိုပြုခဲ့တယ်လို့မျိုးဒီကုလသမဂ္ဂစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးတော့မြန်မာနိုင်ငံအတွင်းမှာစုံစမ်းစစ်ဆေးမှုတွေလုပ်ပြီးမြန်မာစစ်ဆေးရကိုအရေးယူနိုင်ဖို့အတွက်ဆွေးနွေးခဲ့ကြတဲ့အကြောင်းကိုဒီဆွေးနွေးပွဲမှာကိုယ်တိုင်ပါဝင်ဆွေးနွေးခဲ့သူတဦးဖြစ်တဲ့မြန်မာနိုင်ငံအမျိုးသားညွန်ပေါင်းဆိုရအဖွဲ့ရဲ့ကုလသမဂ္ဂရေးရာယုံတာဝန်ခံတတတောင်းထွန်းကပြောပြပါဗျာ။
ဒီလူညွန်ရေးကောင်စီအဖွဲ့ဝင်တွေအနေနဲ့ကသူတို့ကဟလာဒီတန်တမာရေးရအကာအကွယ်ပေးမှုဆိုတာဥမာအတိုင်းအတာရှိတယ်နိုင်ငံတကာကတခြားဟလာအဖွဲ့ဝင်နိုင်ငံတွေကဒီမာဘီကိစ္စကိုဟလာပို့ပြီးတော့တင်လာကြမယ်ထက်ကတလဲလဲပေါ့လမ်းကြောင်းပေါင်းစုံကပေါ့နော်လမ်းကြောင်းပေါင်းစုံကဥမာလူညွေးကောင်စီမှာဆိုရင်အခုဆိုရင်လူညွေးကောင်စီကစဉ်းစားနေတဲ့ agenda တွေရှိတယ်ဥမာကလေးစစ်သားနဲ့ပတ်သက်လို့နော်ဒီလက်နက်ကင်ပေးပက်ခါမှာကြားညံ့နေတဲ့ရပ်သားတွေကိုအကာအကွယ်ပေးပြီးကိစ္စတွေနဲ့ပတ်သက်ဆွေးနွေးနေတာရှိတယ်အဲ့လိုပဲပေါင်းစုံကနေဆွေးနွေးမှုတွေများလာတဲ့အခါမှာအဲသူတို့အနေနဲ့လာသူတို့ရဲ့ဂုဏ်သိက္ခာကိုအကျခံပြီးတော့ဆက်ပြီးအကာအကွယ်ပေးမလားမပေးဘူးလားဆိုရဲဟာအဲ့လိုဆုံးဖြတ်ရမယ့်အနေအထားမျိုးတစ်ခုထိရောက်လာအောင်ကျွန်တော်တို့ကဒီနိုင်ငံတကာမှာဟာလာအဲခုလိုမျိုးဒီ issue တွေပေါ့နော်ဒီအမျိုးသမီးတွေနဲ့ပတ်သက်တဲ့ issue ပဲဖြစ်ဖြစ်ကလေးစစ်သားနဲ့ပတ်သက်တဲ့ issue ပဲဖြစ်ဖြစ်နိုင်ငံတကာကဥပဒေပညာရှင်တွေနဲ့အဲကဲရဲ့နဲ့ဆွေးနွေးပွဲတွေနဲ့သူတို့ရဲ့အားပေါ်တွေပါတဲ့ဒါချက်တွေပဲဖြစ်ဖြစ်နောက်အရင်တော့ကဗမာပြည်ကိစ္စကိုလုတ်ခဲ့တဲ့ special reporter တွေကိုရင်ကိုကဒူတီရှင်ကြားပြောဆိုထောက်ခံလာတဲ့အနေအထားတွေဖြစ်ဖြစ်ဒါတွေများလာလို့ရှိရင်ဒီနိုင်ငံတွေအတွက်သူတို့အတွက်စဉ်းစားရမယ့်အနေအထားတစ်ခုဖြစ်လာအောင်ပေါ့နော်ဒါတွေကတော့ကျွန်တော်တို့တစ်ဆင့်ပြီးတစ်ဆင့်လှုပ်သွားရမယ်နောက်ခုနကပြောသလိုနိုင်ငံတကာကလေးစားတဲ့ဒီတရားသူကြီးတွေပါတဲ့ဒီ mob trial လို့ဟာမျိုးပေါ့နော်ဒါမျိုးတွေကိုလှုပ်သွားဖို့ဆိုတဲ့သဘောပါ
လုံချွေးကောင်စီမှာမြန်မာစစ်ဆေးရဘက်ကအမြဲတမ်းအကာအကွယ်ပေးလေးရှိတဲ့တရုတ်နဲ့ရုရှားတို့လိုနိုင်ငံတွေကဗီဒီယိုအာဏာသုံးပြီးတော့ပယ်ချနိုင်တဲ့အခြေအနေရှိတာကြောင့်ဒီဘော်မှာဘလို့ချင်းကက်ဆောင်ရွက်ကြမလဲဆိုတာတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ဒေါက်တာတောင်ထွန်းကပြောပြပါဗ
ျ။လုံချွေးကောင်စီလို့ပြောတဲ့အခါမှာတို့တရုတ်ရှိတယ်ရုရှားရှိတယ်ပေါ့ဆိုတော့အဲ့ဒီအရာတွေရောဘလို့လုံမလဲဆိုတဲ့အပိုင်းပေါ့နော်ဘလို့လုံမလဲဆိုတဲ့အပိုင်းကြတော့ကျွန်တော်တို့ဒီတရုတ်ရဲ့ policy နောက်ဒီအာဆီယံရဲ့အနေအထားပေါ့နော်ဒီအာဆီယံရဲ့အနေအထားတွေကခုလိုမျိုးအာဆီယံမှာလည်းပဲဒီ Asia Human Rights Mechanism တွေပါ ਈ အာဆီယံ Human Rights Mechanism တွေပါ ਈ ဖြစ်လာတဲ့အခါကျတော့အာဆီယံအနေနဲ့လည်းလုံးဝဒါတွေမျက်ကွယ်ပြုလို့မရတဲ့အနေအထားတွေဖြစ်လာမှာပေါ့နော်။နောက်ဒီတရုတ်ကိစ္စမှာလည်းပဲဥပမာ Sudan ကိစ္စတွေဒီ Darfur ကိစ္စတွေမှာနော်ဒီပထမပိုင်းမှာတော့ဒါဒီ Sudan ဒီအာဏာရှင်အစိုးရကိုသူတို့တောက်လျှောက်ကာကွယ်ပေးနေပင်ပေမဲ့လို့နောက်အခြေအနေတွေကဆိုးလာပြီးတော့သူတို့ရဲ့ဒီနိုင်ငံကမှာရှိတဲ့ဂုဏ်သိက္ခာကိုထိပါမဲ့နေထိုင်မှုရောက်လာတဲ့အခါမှာသူတို့အနေနဲ့မတိကျိုးချုံပြုတ်လိုက်တာပေါ့နော်မတိကျိုးချုံပြုတ်လိုက်လက်ဆောင်လိုက်တာပေါ့လက်ဆောင်လိုက်ပြီးတော့ကော်မရှင်ဖြစ်သွားတာပေါ့ဒါပေမဲ့ကော်မရှင်ဖြစ်တဲ့ကိစ္စကကျွန်တော်တို့အများကြီးလုပ်ဖို့တော့လိုပဲဒါပေမဲ့လုံးဝမဖြစ်နိုင်ဘူးဆိုတော့မဟုတ်ဘူးဆိုတဲ့အပိုင်းပေါ့
ပြည်ပရောက်မျိုးသားညွန့်ပေါင်းဆိုရအဖွဲ့ရဲ့ကုလသမဂ္ဂရေးရာယုံတာဝန်ခံတာတာတောင်းထွန်းပြောပြသွားတာပါမနေ့ကပြုလုပ်ခဲ့တဲ့ဒီဆွေးနွေးပွဲကိုဒီဒေါက်တာတောင်းထွန်းအပြင်နိုင်ငံတကာတရားရေးလောကမှာနာမည်ကြီးတဲ့ရှင်နီပက်ထရီရှာဝေါ့နောက် Harvest ဥပဒေကြောင်းလူခွင့်ရေးဌာနဒါရိုက်တာတိုင်လာဂီယန်နီနီနောက်အိန္ဒိယနာတက်တူကဥပဒေရေးရာကျွမ်းကျင်သူပေါမောက်ကဒေးဗစ်ဝီလျံစ်နဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ဟောင်းပရစ်စလာကလပ်စ်တို့ကဦးဆောင်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရှင်